အာဖရိကတိုက်အနောက်ပိုင်းမှာလူတွေသေလောက်တဲ့အထိဖြစ်နေတဲ့အီဘိုလာရောဂါဟာဒေသတွင်းနဲ့ကမ္ဘာလုံခြုံရေးကိုပါချိန်ချောင်နေတာကြောင့်အီဘိုလာရောဂါဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ဖို့အတွက်ကမ္ဘာကြီးအနေနဲ့ဒီထက်မကလှုပ်ဆောင်သွားဖို့အမေရိကန်သမ္မတဘရက်ဥဘားမားကကမ္ဘာနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်သမ္မတဥဘားမားဟာကြာသပတေးနေ့ကပြုလုပ်တဲ့ကုလသမဂ္ဂရဲ့ထိပ်တန်းအစည်းအဝေးအတွက်မှအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ဒီရောဂါကြောင့်လူမှုကဒုက္ခဆိုကြီးဖြစ်လာနိုင်ပြီးတော့အဲ့ဒီကနေလူပေါင်းသိန်းနဲ့ချီသေးဆုံးလာနိုင်တယ်လို့ပြောလိုက်ပါတယ်အီဘိုလာရောဂါကြောင့်သေဆုံးသူအရေအတွက်ဟာအခုခါမှာ3000နီးပါးရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။အီဘိုလာရောဂါအဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေဖြစ်ကြတဲ့ဂီနီ၊ဆီယာလီယွန်းနဲ့လိုင်ဘီးရီးယားနိုင်ငံတွေမှာရောဂါမပြန့်ပွားနိုင်အောင်ကုလသမဂ္ဂကကြိုးပမ်းဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအိုဘားမားကချီးကျူးလိုက်ပါတယ်။ဒါပေမဲ့ဒီရောဂါကိုထိန်းချုပ်ကာကွယ်ရေးနေရာမှာကမ္ဘာကြီးရဲ့တုံ့ပြန်မှုကတော့နှေးနေသေးတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။